to the Voice of America in Burmese.
Mingla nan ne khema khmyar tora shin a lo mingla paung ne pye dung ja ba si lo American pye daw su myo ro Washington DC ga ni su mon gaung taung lai par de. Bio American tan myanmar bai si sin ga ni 2018 khu ne zon la 4 ye. Tin la ni me ne phe si sin ni ko me ne 6 na ye ga ni 9 na thi line meter 24 40 50 tu ga ni phan yu na sin nai ja de lo. Facebook phit de bio ye Facebook sa myin na bio Bambis news ma le a chain ne tabin ni na sin nai ja ba de khmyar.
ကျွန်တော်ဆမိုးပြီပါခင်ဗျာအခုနောက်ခင်အစီအစဉ်တွေတာဝန်ယူတင်ဆက်ပြီပါမယ်မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ခင်တရုံးတွေကိုတော့ခင်မြို့တဲ့နယ်ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါဒီကောပေါ်မှာရုရှားဝင်နှောက်ထားတဲ့ကိစ္စဆိုတဲ့စစ်စစ်နေသူတွေမေးတာကိုသမ္မတထရန့်ဖြေမဖြေဆိုတာဆုံးဖြတ်ဖို့လူတွေရဲ့ကိစ္စတစ်ခုဖြစ်တယ်လို့သမ္မတရဲ့ရှေ့နေသူကပြောပါတယ်
တောင်ရုပ်ပင်လမှာပြင်းတဲ့တည်တည်ဆက်သင်္ဘောတွေကင်းလှည့်မယ်လို့သက်ဆိုင်ရာကာဝေးဝန်ကြီးတွေကပြောပါတယ်ဒီတဲ့တွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ဥပဒေနဲ့ပတ်သက်ရင်တော့ဘယ်ဥပဒေမှထောက်ပံ့ perfect ဆိုတာမရှိပါဘူးလူစွာဆုံးကျွန်တော်ဥပဒေတွေရဲ့မင်းခင်ဖြစ်တဲ့ဖွဲ့စည်းပုံဥပဒေပေါ့လေဒါကတော့ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းရဲ့ပြောကြားချက်ဖြစ်ပါတယ်မြန်မာရေးတွေ့ဆုံဆွေးနွေးရကန်ဆွေးနွေးမိမြကန်အစီအစဉ်မှာအပြည့်စုံနားဆင်ကြရပါမယ်
ဒါပြင်ပြင်သစ်လွှတ်တော်မှာကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာဆွေးနွေးပွဲအကြောင်းသတင်းတွေဟောကလည်းကြားရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကမ္ဘာတလောအထူးခြားစံပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခ ရေးနယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးမှုရော့ဘတ်မူလာရဲ့မိကွန်းတွေကိုဖြည့်ဆို့ခြင်းတဲ့သဘောထားရှိရဲ့လို့သမ္မတထရမ်ကပြောထားတာကြားပါပြီဒါပေမဲ့အမေရိကန်ခေါင်းဆောင်အနေနဲ့မိကွန်းတွေကိုမဖြည့်ဆို့သင့်ဘူးဆိုတာဆုံးဖြတ်ချက်ကြတော့မှာပါလို့တနင်္လာနေ့မှာ ABC ရုပ်သံတင်ဌာနကိုမစ္စတာဂျူလီယာနီကပြောပါတယ်သမ္မတထရမ်ဟာကြမ်းကြိမ်ပြီးမူသားထွက်ဆိုရဲဆိုတဲ့ထောင်ချောက်ထဲကျသွားနိုင်ပြီးရာဇဝတ်ပြုမှုတစ်ခုဖြစ်တဲ့ကြမ်းကြိမ်ပြီးလိန်လဲထွက်လိန်လဲတယ်ဆိုတဲ့ဆွဲချက်မျိုးတင်တာခံသွားရနိုင်တယ်လို့မစ္စတာဂျူလီယာနီကပြောပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူချင်းချောင်နေတဲ့အတိုင်းအခွန်တိုးပြီးကောက်တယ်နဲ့တခြားကုန်သွယ်ရေးဆိုင်ရာအရေးယူမှုတွေလှုပ်လာခဲ့မယ်ဆိုရင်နှစ်နိုင်ငံကြားရရှိထားတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုပယ်ဖျက်ဖြစ်မယ်လို့တရုတ်အစိုးရကသတိပေးလိုက်ပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ဝန်ကြီး Wilbur Ross နဲ့တရုတ်ဒုတိယဝန်ကြီးချုပ် Liu Hiro ရဲ့တရုတ်နိုင်ငံဘေကျင်းမြို့မှာတနင်္ဂနွေနေ့နောက်တချီဆွေးနွေးပွဲအပြီးမှာအခုလိုသတိပေးမှုထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲဟာနှစ်နိုင်ငံကြားကုန်သွယ်ရေးအငင်းပွားမှုတွေတိုးလာတာကိုညှိနှိုင်းမှုအတွက်ရည်ရွယ်ပြီးပြုလုပ်တာဖြစ်ပါတယ်။တရုတ်နဲ့ကုန်သွယ်မှုမှာအမေရိကန်ရဲ့လုံငွေပြနိုင်မှုရော့ပါအောင်ကြိုးစားတဲ့အနေနဲ့အမေရိကန်ထွက်ကုန်တွေကိုပိုးပြီးဝယ်ယူဖို့အတွက်တရုတ်ကနေကတိပေးခဲ့တာပါပြီးခဲ့တဲ့နှစ်ထဲမှာပဲတရုတ်ကဒေါ်လာ385ဘီလီယံလောက်အထိအသာစီးရခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးပူးတွဲကြေညာချက်မထုတ်ပြန်ခဲ့တယ်လို့နှစ်ဖက်စလုံးကလည်းအသေးစိတ်တွေကိုသတင်းမထုတ်ပြန်ပါဘူး
ဂျာမနီနိုင်ငံပါလီမျိုးတော်ကခရီးရန်ဖျားကြောင်းတစ်ခုမှာဓားတစ်ချောင်းကင်ပြီးလူတွေကိုလိုက်ရန်နေတဲ့မျိုးသားတူကိုဂျာမန်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်တဲ့အကြောင်းမျိုးတော်တာဝန်ရှိသူတွေကပြောပါတယ်ပါလင်ဖျားเจ้าမှာရမ်းနေတဲ့လူတယောက်ကိုညနေ4နာရီကျော်လေးမှာရဲတပ်ဖွဲ့ကပြစ်ခတ်လိုက်တယ်လို့ဂျာမန်ရဲတပ်ဖွဲ့က Twitter မှာရေးထားပါတယ်။အဲဒီလူရဲ့ခြေထောက်မှာဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပြီးရဲတပ်ဖွဲ့ဝင်တူဦးလည်းဒဏ်ရာရတယ်လို့နောက်ပိုင်းမှာထပ်ဖြည့်ပြောထားပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူး။အခင်းဖြစ်ရက်ကိုဝန်ထမ်းတူကအရေးပေါ်ဌာနစီဖုံးဆက်အကြောင်းကြားပြီးတဲ့နောက်ဘာလင်နာဒေါမ်လို့ခေါ်တဲ့ပါလင်ဖျားเจ้าကြီးစီကိုရဲတပ်ဖွဲ့ဝင်တွေအလင်းမြန်တွားကြတာပါ။အဲဒီဖျားเจ้าကြီးဟာပါလင်မြို့တော်ကတမိုင်းဝင် Museum Island ပေါ်မှာရှိပြီးကဘာလက်ခီးသွားတွေအထူးစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်ပါတယ်။ဒါနဲ့ရန်သူကအသက်53နှစ်အရွယ်မျိုးသားတူဖြစ်ပြီးဒီဖြစ်ရဟာအကျန်းဖက်ဝါဒနဲ့ဆက်ဆက်တယ်လို့ယူဆစရာဘယ်လိုအကြောင်းမှမရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောထားပါတယ်
။ Iran Nuclear ရေးနိုင်ငံတကာသဘောတူညီချက်ကနေ American နှုတ်ထွက်သွားရဟာတရားမဝင်ချောင်းနဲ့သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေလည်း American လိုမလုပ်ကြဘူးအတွက် Iran နိုင်ငံခြားရေးဝန်ကြီး Mohammad Javad Zarif ကပန်ကြားလိုက်ပါတယ်။လက်မှတ်ရေးထိုးရမှာပါဝင်တဲ့ Britain တရုတ်ပြင်သစ် Germany နဲ့ Russia နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကို Mr. Zarif ကစာပေးပို့ခဲ့ကြောင်း ইরান সুয়া দরেন থানা টেনিং নেনে ফো পে তেগেলো দবর নিজে সাপি মেয়ে সেজনে সোয়েন আমেরিকান পিরং সু নুট খে রাজা ইরান সংসমুরগু পিয়ামি ফেসি পিবুলে পানজা খে রা নাথাও সঙ্গা নিউক্লিয়ার দবর টুজে হা টিচা মানকানি এটেন সও মানো বেসও নিমে সুনে মুরিয়ে জেল পারে লুলে তুগা সুবারে আমেরিকান সুয়ে টেয়ং নৌঠ মুহা আমেরিকান সুয়ে টেছা সুয়ারি পোমা নাইনচিনে নিমিউগু তৌনা ফেপি কুড়া তমগ রেঞ্জ সরম্পা মুওয়ার রেগু সৈ খোয়েন তেয়াবি সৌমো ইগু মেকুয় পিউরা ফেজাও মিস্টার জরফ কে সামা ফোপা বারে ইরানে ইয়াধারে দি দব টুই জেহা ইরানগো তাজি পিঠারে টফেতা সানে সুয়ারে দব টুই জে ফেপি আমেরিকান পিউরং সুগা দি দব টুই জেগানে নৌঠা তমরা ট্রাম্পা পিগরে লারে মাবে চেঞ্জা খেরাবা দি দব টুই জেহা তমরা ওবামা সুয়া লেক নি নাই দব টুই জে দজে ডবাইন ফেপি ইরানগো লামে সেনে টুয়ে তুই নিউক্লিয়ার সিজনে পিয়ান পি সানে খুব পিউ থা দি দব টুই জেগানে ইরানে পেটিং ধৌজি সিজন গো সিরিয়া আনাশন পাওয়ান সেলে বাইন তাতল আসংটুগু ইরান পাম্প নেমুরে টপা ভামা তা সিরাম শিবুলে তমরা ট্রাম্প
আমেরিকান তাম ফেমাবাদা আসে মেনে ছায় খুনাই লাইটোমিরা তৌজনে কিলো হেডস কৌ তৌতা লাইটোমিরা লেজে কিলো হেডস খোলে সেতোয়া লাইটোমিরা লেজে সে কিলো হেডস ছাউটে তুটিয়া নাইমা লাইলা মিটার দিয়া কুজে কিলো হেডস টেঙ্গা খোঙারে থানে থলুয় বিবারে মানে সেনাই গানে
কনাই টি পেলে থলুন চকুর লাইলোমিটার নসে নসঙ্গা তৌজনে দোকানে ফ্যু না সেনা ইউ গানে মানে ফেদ্রি মা উদায় সেলে থা টাও পেলে মা দিউ নাই সে দিশ মুখে লারে বোটে নিনে পেন দিদি সে মরি এমা কুমন দোলা মেলু তসায়ং গাওয়ে উনিগা টেনিং নুনি মা পেলাই বারে সিঙ্গাবু মা চেম্বারে শ্যাংগ্রিলা ডায়ালগ কাকি সাইয়া সুনি বুয়ে নাই কাকি উনি বেগা এলু বেদ রা টাউডিও বেলে পাই সাইমু ইন জোনে নামা আমেরিকান গা জিরে সেতে মরি কমং তো লু মজাখানা লুলে সিবি তাহা আলু লাই যাও তো লাগু চেন্দৌ না চেটে এলু পে বারে পেন্দে ইরে দে মরি নে বিদে সে হাই ইনু ইরে দে মরি হা সেদের মামা সিঙ্গাবুগু দাও সিবি এরি গানে টাউডিও বেলে রেগা তামানিয়ারি তামা চেটে এলু পেন্দে কাকি উঞ্জি ফ্লোরেন্স পালিগা শ্যাংগ্রিলা ডায়ালগ সুনি বুমা পে বারে
তেউ নাই তিন ইয়ে খেমা চাসং খেয়া তুই মিদা সুন্দ্রেগ তরু খানসা খেয়া রা রেগো তিমা পিউ পেবো জুনা লি ইয়ে খেয়ে পামুগো পিয়ামি টাইটা পেবো নসাই নিলা জেমা তামরা সিজেম পেঙ্গু টাইটং খে যা বারে তেউ নাই মা ঠাকু আসে কুনে ঝুলা লি আনিগা ডেমোক্রেসি থপো সানা পিয়া দুরে তিয়ানমে ইয়েমা আপু খুঁ খাঙে আর আপে পারে লুবং টাঠাও জে সৌমে লু খামান যা রেডি ইয়ে খেয়ে পাতে পি তেউ নাই মা পুমা পো ইয়ে যা বাবু বেজিং তিয়ানমে ইয়েমা ডেমোক্রেসি পিউ পেয়ে লু ফোটে ধরেন খনবা চা নিহিন জানসা থাইদে মাউজারে চাউদারে উসাও সানা পিয়ামুগো ঝুলা লি আনিমা কমিউনি পার্টি আনা বাইনগা তানজাকা কারণে ফ পারে লুয়ের নাই কেসু আগামি টমা সগা পো কে চেন মি কেমা খো টি ইয়ে খেমা তে সঙ্গে আুরে মি বারে ঝুনা লি এনে টাইন তে লু ঝুনা তৌ নিজে তামনা সিজেম সা পুরা মেরগান যাই থানা গা তেউ নাই তিয়ান ইমা আচ্ছা ফ্যা ফুখন খায় হুটা যাও নেই তেউ সু আনে নাইনগা চেন্দো আমি চেউ টাই নাইনগা আলো উচে বাই গুনে লি যাব আমেরিকান পিরং সুগা টাইটং চাও চুনা তৌ এনে নে চেঞ্জা চেটা চাও থপ মারে
কবা ভালো বলুন পেমেন দিনে টেনিং নুই চেজাম বড়ি মারো চ্যাম্পিয়ন ফেপু ইভেন সানে দিন দুই মা পারে ওসু ই গা ব্রাজিল দিনগা ওসু ডি গা ক্রোয়েশিয়া দিনগু এঙ্গুইমা নগুর গুনে নাইয়া দোবারে উরোবা থে দি ইন দিন ফেটে ওসু বি গা সপে ইন দিনে ওসু ই গা সুইজারল্যান্ড দিনু সপে মা গানে পোয়মা টফেট গোজি নে দিয়ে যা বারে ওসু ই গা বে কোস্টারিকা দিনগা কবা ভালো ওয়েন মিয়ারে মিয়াও পাই আয়ালান দিনে এঙ্গুইমা গজারা মারো তৌকু বিয়ানে নাইয়া বারে ওসু ই গা সৌদি আরবিয়া দিনগারো এঙ্গুইমা ওসু সি গা পিরু দিনগু তৌকু বিয়ানে সৌমারে কবা ভালা পেমগু ইংসিং ফে লখন চেম্বামে রশিয়া নাইগা মস্কো মিউরো মারো চ্যাম্পিয়ন সুফলাজি গু ক্রেমলিন নন্দো নি গা মানে জনয়া ইম্পেমা মিয়াবি চিশুবু টেনিং নুনি পেতা থালাই পাবি সুফলাজি গু রশিয়া নাইগা দোয়ান মিউ দিদি মা লেলে দেশাও বিলে নাও মস্কো মিউরো মা খা না চুজু পেতা লাইটা ফে পারে
ইন্ডিয়া পাকিস্তান যা নেমি পানসাইমু উন্নয়ন পে কাশ্মীর ধীতামা টেনিং নুনেগা ধাজেনে ছিড়ে ইন্ডিয়া কেনসেখানে পাকিস্তান সেতারেগা টাইখাই খেড়ে পিদু সে সৌপি ইয়াতা শিউ ধ্যান লু ইন্ডিয়া ইয়াশি রেগা ভো বারে মতিনে সিরান ধীতামা নভে পিয়ান পিখা নিমুরে সেবি লুগে সঙ্গানে টোঙা ইয়াগেরে পি ধব টুই টাই পিয়ামি লাইনাবো ইন্ডিয়া নে পাকিস্তান নাইগান যা ধব টুই মু ইয়াগে বি ধরেন ধপাটাও মপি ঘেমা আখুলু পিয়ানে পিখা মুরে ফিপো লারাবা ဒေတာရင်းတင်မှမှုပြည့်ရော့စီဖို့အတွက်ပြဿနာတစုံတရာပေါ်ရင်ဒေတာဆိုင်ရာတတ်မှုကအဆင့်နေဆက်ဆွေးနွေးပွဲတွေနဲ့ရှိပြီးသားအရေးပေါ်ဆက်သွယ်လိုက်မယ်သုံးပြီးဖြည့်ရှင်းမယ်အကြောင်းအင်္ဂါနေ့မှာပဲနှစ်ဖက်သဘောတူညီခဲ့ကြရမှာအခုလိုပြန်လည်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ
သမရဒေါ်လာထရမ့်နဲ့ရုရှားသမရဗလာဒီမီယာပူတင်တို့ကြားဘယ်လိုတွဲဆုံမှုမျိုးမဆိုဖြစ်လာဖို့အဝေးကြီးလို့ဒီရဲလို့ရုရှားနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဂျွန်ဟန်စမန်ကပြောပါတယ်။ထိပ်သီးအစည်းအဝေးတစ်ခုလုပ်မယ်ဆိုရင်သမရကတင့်တော်တဲ့အချိန်မှာပြောဖို့လိုအပ်တာကိုပြောပါလိမ့်မယ်လို့တနင်္လာနေ့ကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနရဲ့ Fox and Friends အစီအစဉ်မှာတမန်ကြီးဟန်စမန်ကပြောပါတယ်။အမေရိကန်နဲ့ရုရှားကြားထိပ်သီးအစည်းအဝေးတစ်ခုလုပ်ဖို့အင်ဖြူတော်တာဝန်ရှိသူတွေစီစဉ်နေကြတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တမန်ကြီးဟန်စမန်ကအခုလိုပြောတာပါ။သမ္မတပူတင်နဲ့ထိပ်သီးအစည်းအဝေးလုပ်ဖို့လမ်းဖွင့်ထားတယ်လို့သမ္မတထရမ့်ကပြောထားပါတယ်။ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ခြင်းနဲ့လို့လည်းသမ္မတကထပ်ခါတလဲလဲပြောထားဘူးပါတယ်ခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ View American တန်ရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါ။အခုရင်ဆုံးတော့ပြင်းထန်လွှတ်တော်ကဒုက္ခတဲ့အရေးဆွေးနွေးမှုအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကျေပြန့်ပြီးတော့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်တပ်တည်အထောက်အထားတွေအရနိုင်ငံတကာရာဇဝတ်ခုံရုံးထိတွားမယ်ဆိုရင်တွားဖို့လိုအပ်တဲ့အကြောင်းကနေဒါဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Bob Ray ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌအပါအဝင်ပြင်းထန်လွှတ်တော်အမတ်တွေနဲ့နိုင်ငံတကာလူခွင့်ရေးရှေ့နေတွေတက်ရောက်ခဲ့တဲ့ဇွန်လ၁ရက်နေ့ကပြင်းထန်လွှတ်တော်မှာကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်အရေးနိုင်ငံတကာဆွေးနွေးပွဲမှာ Bob Ray ကအဲ့လိုပြောသွားတာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကပြောပတ်ပေးပါလိမ့်မယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တသန်းနဲ့မြန်မာနိုင်ငံကဖိနှိပ်နှိမ်ပန်းခံရတဲ့ရိုဟင်ဂျာအတိုင်းဝိုင်းအခြေအနေပေါ်နိုင်ငံတကာဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အစည်းအဝေးကိုပြင်းထန်လွှတ်တော်ကပြင်းထန်ဘင်္ဂလားဒေ့ရှ်မိတ်ဆွေများအဖွဲ့ကနေစီစဉ်ခဲ့တာပါ။ဒီဆွေးနွေးပွဲမှာအီရန်နိုဘယ်ငြိမ်းချမ်းဆုရှင်ရှရင်အင်ဘာဒီဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ဒရီနဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘော့ဘ်ရေတို့အဖွဲ့အမှားစကားအတီးတီးပြောကြားခဲ့ကြပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကိုယ်တိုင်တွားရောက်ပြီးကျွန်ုပ်တို့ဟာလူသားတွေဖြစ်တယ်ဆိုတာသူတို့ကိုပြောလိုက်ပါဆိုတဲ့ခေါင်းစဉ်နဲ့ဧပြီလကအစီရင်ခံစာရေးသားခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကနေဒါအထူးကိုယ်စားလှယ်ဘော့ဘ်ရေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်တာဝန်ရှိသူတွေကိုတရားစီရင်နိုင်ရေးရရှိလာတဲ့တပ်တည်အထောက်ထားခိုင်လုံမှုအပေါ်မှာနိုင်ငံတကာခုံရုံးထိသွားသင့်တယ်ဆိုရင်သွားရမှာဖြစ်တယ်လို့အခုလိုဗီဒီယိုမိကွန်းကနေတဆင့်ပြောကြားခဲ့ပါတယ
် We know that crimes against humanity have been committedAnd wherever that evidence leads us,
crimes against humanity, လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီအတွက်လည်းရရှိလာတဲ့တပ်တွေထောက်ထားတွေကညွှန်ပြတဲ့စီကိုပဲကျွန်တော်တို့သွားရမှာပါ။ဘယ်အထိပဲသွားသွားကျွန်တော်တို့မဖြစ်မနေလုဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ခန့်ခိုက်မှမှရက်တရမှာဖြစ်ပါတယ်။ထောက်ခံနိုင်တဲ့နည်းလမ်းအသစ်တွေရှိနေပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးလူမျိုးရေးကောင်စီရဲ့ထောက်ခံမှုနဲ့ ICC ကိုသွားဖို့လုပ်နိုင်ပါတယ်။ကျွန်တော်တို့အတွက်လိုအပ်တာကအထောက်ထားအချက်လက်တွေကိုစနစ်တကျစုဆောင်းဖို့ဖြစ်ပါတယ်။တပြတ်မှုရက်ဆက်မှုတွေပါဝင်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုနဲ့လူမျိုးတုံးတပြတ်မှုတွေဖြစ်နိုင်ခြေကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့ဆိုတော့တေချာတဲ့အထောက်အထားတွေဖြစ်ဖို့လိုပါတယ
်မြန်မာအစိုးရကိုယ်တိုင်လည်းရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်အသစ်တစ်ခုထပ်မံဖွဲ့စည်းဖို့ရှိကြောင်းနဲ့နိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်အဖွဲ့ဝင်3ဦးပါဝင်မှာဖြစ်ပြီးပြည်ရင်းပြည်ပကဥပဒေရေးရာနဲ့ဤပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်တယ်လို့မေလကုံပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တင်တဲ့လွတ်တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာတော့ကမ္ဘာမှာလူသားချင်းဆိုင်ရာဒုက္ခအကျက်အတဲအကြီးဆုံးဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကိုကနေဒါအစိုးရအပါအဝင်နိုင်ငံတကာအနေနဲ့နံပါတ်1ဦးစားပေးအစ်စ်အနေနဲ့ဖြေရှင်းဆောင်ရွက်ဖို့ Bob Ray ကတိုက်တွန်းသွားပါတယ
် That we need to keep the humanitarian crisis in Bangladesh and Myanmar
ဘင်္ဂလားဒေ့ရှ်နဲ့မြန်မာမှာရှိနေတဲ့လူသားချင်းဆိုင်ရာအကျက်အတဲကိုကျွန်တော်တို့ဆောင်ရွက်နေမှုရဲ့ဦးစားပေးရှိတဲ့အစ်စ်အနေနဲ့ဆက်လက်ဆောင်ရွက်ဖို့လိုပါတယ်အလွန်ကြီးမားတဲ့လူသားချင်းဆိုင်ရာဒုက္ခအကျက်အတဲကြီးဖြစ်ကျွန်တော်တို့အသိမှတ်ပြုဖို့လိုပါတယ်မိုးရသည့်ကာလရောက်လာတာနဲ့အမျှဒုက္ခတွေရင်ဆိုင်ရမယ့်အခက်အခဲတွေဟာအရင်ကတည်းကအစမတန်ဆိုးရွားလာမယ့်အခြေအနေရှိတယ်ဆိုတာကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ်
။ရိုဟင်ဂျာအကျက်တဲကိစ္စဖြေရှင်းရမှာအဓိကအရေးကြီးဆုံးကဒုက္ခတွေလုံလုံခြုံခြုံဂုံတိတ်ခါရှိရှိနေရက်ပြန်ရေးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ဒရီကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုပြောသွားပါတယ်
။ Bangladesh is pursuing a two-pronged strategy. One,Engaging with Myanmar
by Bangladesh ဘက်ကနှီးပြခုကိုထမှတ်ထားပါတယ်။နံပါတ်1ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးဆက်ဆက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒုတိယအချက်ကတော့ ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းအဝန်ကိုစီရင်မှာဖြစ်ပါတယ်။ရိုဟင်ဂျာအကြက်တဲကိုဖြည့်ရှင်းဖို့အတွက်ဘင်္ဂလားဒေ့ရှ်ဟာသက်ဆိုင်သူအလုံးနဲ့တန်တမန်ဆက်ဆံရေးအပြုသဘောဆောင်ဆက်ဆံရေးကိုလက်ကင်ပြုထားပါတယ်။ဒီပြဿနာအတွက်ဘင်္ဂလားဒေ့ရှ်အနေနဲ့ငြိမ်းချမ်းတဲ့အဖြေရဖို့အတွက်ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်။
ဒါအပြင်ဒုက္ခသည်တွေနေရပြည်ရေးမှာလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့အကူအညီမရှိမဖြစ်လိုအပ်ကြောင်းဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌကပြောပါတယ
်။ On bilateral front so far, three necessary instruments on repatriation.
နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေပြန်ပို့ရေးကိုအချက်၃ချက်ကိုမြန်မာနဲ့သဘောတူထားပါတယ်။ဒါကြောင့်အတင်းအကျပ်မောင်းထုတ်ခံရတဲ့ရိုဟင်ဂျာတွေအနေနဲ့မြန်မာဘက်ချမ်းမှရှိနေတဲ့သူတို့နေရပ်ကိုလုံလုံခြုံခြုံဂုံတိတ်ခါရှိရှိနဲ့ပြန်သွားနိုင်မှာဖြစ်ပါတယ်။သူတို့အခြေချနေထိုင်မှုနဲ့မြန်မာလူမှုဖွဲ့စည်းနဲ့တသားတဲ့ပေါင်းစည်းနေထိုင်မှုကသာရေရှည်ငြိမ်းချမ်းဖို့အတွက်အားမခံနိုင်မှာဖြစ်ပါတယ်။နောက်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်မြောက်ဖို့အတွက်လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့ပံ့ပိုးမှုတွေကမရှိမဖြစ်လိုအပ်ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာနိုင်ငံတကာအတိုင်းအဝန်အနေနဲ့ကျမတို့နဲ့အတူရှိနေဖို့လိုအပ်ပါတယ်။
ပြည်ခဲ့တဲ့သတင်းပတ်ကတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်တို့နဲ့မြန်မာအစိုးရကြားပထမဆုံးအကြိမ်နားလည်မှုစာကျွန်းလွှာကနအူးသဘောတူညီချက်တချို့ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။မှတ်အရင်းနိုင်ပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာလည်းမြန်မာနိုင်ငံဝေဖန်ခံရတာကိုတံပြနိုင်မှုအတွက်သတင်းမီဒီယာပုံမလွတ်လပ်ခွင့်ရှိအောင်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတော့ပြန်ကြားရေးဒုတိယဝန်ကြီးဥအောင်လှထွန်းကပြောပါတယ်ရန်ကုန်ခြေစိုက် VOA မြန်မာပိုင်းအစီအစဉ်ရဲ့တာဝန်ခံဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ဒီလေသာရှင်တော်မှာပြောသွားတာလေးရှိရှိပါတယ်
ဟုတ်ကဲ့ပါခင်ဗျ
ာအချိန်မှာဒီသတင်းမီဒီယာတမားတွေပေါ့အခုတလို့အရေးယူခံရတာတွေကတိုးလာတယ်တိုးလာတဲ့အတွက်ကြောင့်မလို့ဒီဘာဖြစ်လို့ဒီလိုမျိုးသတင်းမီဒီယာတမားတွေဒီအရေးယူခံနေရတာလဲပေါ့အဲ့ခါမှာဆရာကဘယ်လိုပြောခဲ့လဲဆိုတော့မီဒီယာသတင်းမီဒီယာကောင်စီရဲ့အားနည်းချက်ပေါ့နော်အဲ့တော့သတင်းမီဒီယာကောင်စီအားကောင်းအောင်ဆိုပြီးတော့ခင်ဗျာဘယ်လိုများကြံပေးကြမှာလဲရှင်ကိုလည်းသတင်းမီဒီယာကောင်စီမှာအကြအေးလုံလာခဲ့တဲ့လူတစ်ယောက်နေ
ပေါ့နော်ဟုတ်ပါခင်ဗျာအော်ကျွန်တော်အတွေ့အကြုံရပါလိအင်းနေချင်းနိုင်ငံတွေမှာကျွန်တော်အိန္ဒိယတို့ဆရီလန်ကာတို့အင်ဒိုနီးရှားတို့မှာနဲ့ကျွန်တော်ရင်းနှီးနှီးဆက်ဆံမှုရှိပါတယ်ရောက်လို့ရောက်ဖို့ပါတယ်အဲဘာတွေ့ရဆိုတော့သူတို့နိုင်ငံတွေမှာသတင်းမီဒီယာသမားတယောက်ကိုသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူလို့ရှင်အမြဲတမ်းသတင်းမီဒီယာကောင်စီကပဲအရေးယူပါတယ်သူအစိုးရကသိဒါရိုက်လုပ်လေးလို့ထားမှရှိပါဘူးခင်ဗျာသူကဘတ်ဖာတစ်ခုလိုခံထားတာပေါ့ကျွန်တော်အဲ့ဒါလေးကိုအားကြလို့ပါဥပမာအင်ဒိုနီးရှားမှာဆိုရင်သတင်းသမားတယောက်ကိုတဲ့သူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်သတင်းမီဒီယာကောင်စီကိုအရင်အကြောင်းကြားပါတယ်။အဲ့ဒီဟာအတွက်အင်ဒိုနီးရှားရေးတပ်ဖွဲ့နဲ့သတင်းမီဒီယာကောင်စီကြားမှာ MOU ထိုးထားပါတယ်။ပြီးခဲ့တဲ့နှစ်ကကျွန်တော်အင်ဒိုနီးရှားရောက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာအမှုပေါင်း90ကျော်ထင်ပါတယ်သတင်းမီဒီယာသမားတွေကိုဆွေးတဲ့ဟာအဲ့ဒါကိုသက်သာခွင့်ရခဲ့တယ်။သတင်းမီဒီယာကောင်စီကပဲဝင်ပြီးတော့ဖြည့်ရှင်းပေးတယ်။တခြားနိုင်ငံတွေမှာလည်းအဲ့လိုရှိပါတယ်။နောက်တစ်ခုကျွန်တော်အလေးနက်ထားပြောချင်တာကသတင်းမီဒီယာကောင်စီဆိုတာ activist group မဟုတ်ပါဘူးခင်ဗျာ။သူကဒီ MO ဒီပြည်ကြေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ရပါတယ်။တချို့နိုင်ငံတွေပါဆိုတော်တော်လေးကိုနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်တာရှိပါတယ်။ကျွန်တော်ကအဲ့လိုအခင်းချင်းမျိုးကိုလိုချင်တာပါ။ကျွန်တော်ကိုယ်တိုင်သတင်းမီဒီယာကောင်စီမှာဒုတိယဥက္ကဋ္ဌလုပ်နေခဲ့တုန်းကဒီလိုဟာမျိုးဖြစ်ဖို့စ조사အားထုတ်ခဲ့ပါတယ်။သို့တော့တိတ်စိတ်တိုင်းကြားလောက်အောင်မဖြစ်နိုင်ခဲ့ဘူး။ဥပဒေမှာလည်းကန့်သတ်ချက်တွေရှိပါသေးတယ်။ဥပဒေတချို့လည်းပြင်ဆင်ဖို့လိုပါတယ်ခင်ဗျာ။သတင်းမီဒီယာကောင်စီဆိုတာနောက်တစ်ခုကဒီသတင်းမီဒီယာသမားကြီးပဲဝင်ပါလို့မရပါဘူးခင်ဗျာ။ဘက်ပေါင်းစုံကပါဖို့လိုပါတယ်။ဥမာပြောရင်တရားသူကြီးဟောင်းတွေလေးပါတယ်ဥပဒေပညာရှင်တွေပါတယ်နှိပညာရှင်တွေပါတယ်အလုံးချစ်ချစ်လေးလေးနံပေါ်လေးအတိတ်အတွေ့အကြုံရင်းကျက်ပြီးတော့အလုံးလူယိုသေးရှင်ယိုသေးပုဂ္ဂိုလ်တွေပါခဲ့ရင်ပို့ပြီးတော့ဆောင်ရွက်နိုင်မှာပါကျွန်တော်အဲ့ဒါကိုညွှန်းခဲ့တာပါခင်ဗျဟု
တ်ကဲ့ပါဥပဒေသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေကလည်းတကယ်တော့ comprehensive ပေါ့အလုံးစုံပြီးပြည့်စုံတယ်လို့ပြောလို့မရသေးဘူးပေါ့နော်အဲ့တော့သတင်းမီဒီယာဥပဒေပြန်လည်ပြင်ဆင်မှုကိစ္စနဲ့ပတ်သက်တော့အခြေအနေဘယ်လိုရှိပါလဲရှင
်ဟာဥပဒေနဲ့ပတ်သက်ရင်တော့ဘယ်ဥပဒေမှထာဝရ perfect ဆိုတာမရှိပါဘူးလူစွာဆုံးကျွန်တော်ဥရီရဲ့မင်းခင်ဖြစ်တဲ့ဖွေးစည်းပုံဥပဒေပေါ့လေသူကတိတ်ပြီးတော့လောတဲ့အခါ rush တုတ်တဲ့အခါကျတော့လက်ထန်လိုက်ပြီးတန်ပြင်ဖို့ကြတော့ခက်တယ်ကျွန်တော်သတင်းမီဒီယာဥရီရဲ့စက်တန်းကလည်းနှစ်နှစ်ကျော်သုံးနှစ်လောက်ပဲရှိပါသေးတယ်အရင်စိုးရလက်ထက်ကပြတ်တန်းခဲ့တာပါအဲ့ဒါကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်အဲ့ဒီသတင်းမီဒီယာဥပဒေပေါ်ထွန်းလာတယ်အဲ့ဒါကြောင့်လည်းသတင်းမီဒီယာကောင်စီဆိုတာပေါ်ထွန်းလာပါတယ်အဲ့ဒါကြောင့်လည်းပို့ပြီးတော့ဒီအခင်းချင်းမှာမီဒီယာအခင်းချင်းမှာပို့ပြီးတော့ပြည်စုံလာတာပေါ့လေတုတ်တက်လာတာအဲ့ဒါမှမဟုတ်ဒီသတင်းမီဒီယာဥပဒေမှာကျွန်တော်တို့နှစ်နှစ်လောက်သူကိုလက်တွေ့ကျင်းသွင်းလိုက်တဲ့အခါကျအားနည်းချက်တွေတွေ့ရပါခင်ဗျာ အဓိကအနေချက်ကဒီသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍပါခုနလိုပေါ့သတင်းသမားတယောက်အပေါ်မှာသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့မကျေနပ်ချက်ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်သည်လို့ပဲရေးထားပါတယ်အဲ့ဒီနိုင်သည်တလုံးဆိုတာအင်္ဂလိပ်လိုပြောတော့ may ပေါ့အဲ့မဲ့တိုင်ကြားရမည်ဆိုရင်တော့မဖြစ်မနေလာတော့မယ်အဲ့ဒါကိုလည်းအဲ့ဒီသတင်းမီဒီယာဥပဒေရေးဆွဲတုန်းကကျွန်တော်လည်းပါခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကဟိုမှာနိုင်ငံသတင်းဌာနတစ်ခုမှာလုပ်နေတော့တိတ်ပြီးတော့ထိထိဝဝင်တက်တက်ကြွကြွမပါခဲ့ရပါအမှန်တော့အဲ့ဒါကိုတိုင်ကြားရမည်လို့လို့ရင်ကောင်းမလားဒါလေးစဉ်းစားစရာတစ်ခုပါဒါကတော့တိုင်ကြားရလို့ရသဖို့ပေါ့ဖွင့်ပြထားတဲ့သဖို့ပေါ့တိုးတော့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင်မာတဲ့ဟိုဟာတစ်ခုတော့ပါဖို့လိုမယ်ထင်ပါတယ်အဲ့ဒီမှာသူ့မှာလည်းသတင်းမီဒီယာကောင်စီကိုဖွေးစည်းတဲ့အခါလဲ complaint mechanism ကိုကင်ဖို့အတွက်ပေါ့တိုင်တန်းတဲ့အမှုတွေကိုကင်ဖို့အတွက်အင်အားအလုံးလောက်ရှိဖို့လိုပါတယ်ကျွန်တော်ရှိတုန်းကဆိုလဲအမှုပေါင်း100နီးပါးလောက်ကင်ခဲ့ရပါတယ်နေတိုင်းလို့ကျွန်တော်အစည်းအဝေးရှိပါတယ် complaint committee အစည်းအဝေးရှိတယ်ညှိနှိုင်းရတယ်တိုင်ပင်ရတယ်တချို့ဟာတွေကိုဆိုကျွန်တော်တို့ကပဲတောင်းပန်ပါတယ်တက်ဆိုင်ရအဖွဲ့အစည်းကိုလေဘယ်ဟိုဖက်လူကိုလည်းတောင်းပန်ခိုင်းတာပေါ့တောင်းပန်ရုံနဲ့ပဲပြီးတော့ပါတယ်အဲ့တော့လူတွေတော့မသိတော့ဘူးပေါ့ဘာလို့ဖြစ်ခဲ့ရဲဆိုတာ
ဟုတ်ကဲ့ပါသူနိုင်ငံနိုင်ငံရဲ့အမြင်ပါပေါ့နော်မြန်မာနိုင်ငံရဲ့ image ပေါ့မြန်မာနိုင်ငံရဲ့နိုင်ငံရဲ့ပုံရိပ်ကအတော်လေးကိုမှေးမိန်ပြီးတော့ကြာစင်းနေတာတွေ့ရပါတယ်အဲ့တော့နိုင်ငံတကာရဲ့အမြင်ပါဒီမြန်မာနိုင်ငံပေါ့အမြင်ပြောင်းလဲလာအောင်ပေါ့ပြုသဘောဆောင်ပြီးတော့ဟိုချင်းကတ်တဲ့သဘောဖြစ်လာအောင်လို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒါလည်းဒရင်နဲ့ပြန်ကြားရေးမှာတာဝန်ရှိတဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုနည်းပြုမှာမဟာဗျူဟာတွေညာချက်မှတ်ဖို့စဉ်းစားထားပါလိမ့်ရှိ
အခုအဲ့ဒီမဟာဗျူဟာရဲ့တစိတ်တစ်ပိုင်းအဖြစ်ကျွန်တော်တို့ VOE ကိုလက်ခံတွဲဆောင်နေတာပါကျွန်တော်အနေနဲ့ကတော့အဲ့ဒီလိုဖြစ်ခဲ့ရတာကျွန်တော်တို့ရဲ့ပုံရိပ်ခါပေါ့လေနိုင်ငံတကာအဆိုင်ဝိုင်းမှာညှစ်ထိခဲ့ရတော့ကျွန်တော်တိတ်ဆိတ်မကောင်းဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဟိုကပြောနေမြန်မာ narrative ပေါ့နော်နိုင်ငံတကာအဆိုင်ဝိုင်းအပေါ်မှာမြန်မာအကြောင်းကိုပြောပြခဲ့တာမှာကျွန်တော်တို့ကအားနေခဲ့ပါတယ်ဘာလို့ဒီပြည်တွင်းမီဒီယာကသိအားနေခဲ့တယ်ပြည်တွင်းမီဒီယာကိုကြည့်လိုက်ရင်နိုင်ငံပိုင်မီဒီယာဆိုတာရှိပါတယ်နောက် public media ပြည်တွင်းကနှခုလုံးကတော်တော်အားနေပါတယ်ကျွန်တော်က public media ကိုကျွန်တော်အပြစ်တင်တာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီတကြောပြန်ဒီမိုကရေစီမှာတွေးလာရတဲ့ဒီစင်ခေါ်မှုတွေဟာတော်တော်ကိုများပြပါတယ်ကျွန်တော်လေးလာမိသလောက်ကျွန်တော်ဘဝမှာတစ်ခါမှမတွေ့ဘူးပါကျွန်တော်ထက်အများကြီးစီနီယာဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းမေးကြည့်ပါတယ်တစ်ခါမှလည်းကျွန်တော်တို့နိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR ပေးမှုဟာဒီလောက်ထိမများပြခဲ့ဘူးသို့သော်မီဒီယာကမကန့်ကျင်နိုင်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့ကနိုင်ငံတကာမီဒီယာကိုပဲအားထားခဲ့ရပါတယ်နိုင်ငံတကာမီဒီယာလည်းတချို့တစ်ဖက်ကလည်းဟိုဖြစ်ပါတယ်တစ်ခါတလေလည်းအဲ့လိုမျိုးတွေတလွေပုံဖော်လာတယ်ရှိပါတယ်အဲကျွန်တော်တို့အနေနဲ့ကတော့မီဒီယာကိုမီဒီယာအခင်းချင်းကိုပိုကောင်းအောင်လုပ်ချင်ပါတယ်တခုနံပါတ်1က access to information ပါအဲ့ဒါကို improve ပြအောင်လုပ်မယ်နံပါတ်2ကတော့ဒီ freedom of press ပါတရင်လွတ်လပ်ခွင့်ပေါ့အဲ့ဒီ access to information ကောင်းအောင်လုပ်ဖို့အတွက်ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုဒီသူတို့အနေနဲ့ဒီသတင်းသမားတွေစီစဉ်စီထိုက်တဲ့အချက်လေးတွေကိုကြိုးပြီးတော့ proactive disclosure လုပ်ဖို့အတွက်ကျွန်တော်တို့အဲ့ဒါကိုကူညီဆောင်ရွက်ပေးနေပါတယ်သူတို့ရဲ့ website တွေမှာပေါ့ social media မှာစီစဉ်စီထိုက်တာကိုမေ့စရာမလိုဘဲနဲ့လုပ်ဖို့နောက်တစ်ခု reactive disclosure လုပ်ပေးတော့ပါတယ်အင်္ဂလိပ်လိုခေါ်ရင်တော့လေသူကပါသတင်းသမားတွေမေးမြန်းလာတဲ့အခါအလွေတကူနဲ့တုံ့ပြန်ဖို့ချက်ချင်းတုံ့ပြန်ရမယ့်ကိစ္စရှိတယ်အချိန်ယူပြီးတော့ပြောရမယ့်ကိစ္စရှိတယ်အဲ့ဒါအတွက်ဆက်ဆက်မှတ်မှတ်ကျွန်တော်တို့ဒီ information team တွေထားဖို့အဲ့ဒါကဒီအစိုးရတစ်ခုလုံးရဲ့ e-government project ပိုင်းလေးပါပါတယ်ခင်ဗျာနောက် spokesperson ကိုဆက်ဆက်မှတ်မှတ်ထားဖို့အခုဆိုရင်ဟိုတို့အမြေတမ်းအတွင်းဝင်တို့တွေ့ဖက်အတွင်းဝင်တွေကိုတာဝန်ပေးရပါတယ်သူတို့မှာတခြားကြီးမားတဲ့ရုံးလုပ်ငန်းလည်းရှိပါတယ်နောက်မီဒီယာသမားကိုလည်းကန့်တွေးရမယ်ဒါကဒီရေရှည်မှာတော့ဖွေးစည်းပုံမှာပြောင်းလို့လုပ်မယ်ထင်ပါတယ်။တသက်မှတ်မှတ်ကို spokesperson ထားမယ်။ information team ထားမယ်။နောက်ဒီသတင်းသမားတွေကိုဒီသတင်းစာလွတ်လွတ်ခွင့်ကိုအဟန့်တပြုတဲ့ဥပဒေတွေရှိပါတယ်။အဲ့ဒါကျွန်တော်တို့ review လုပ်နေပါတယ်
။ဟုတ်ကဲ့ပါ။
review လုပ်ပြီးတော့ဒီ SOP တခုပေါ့လေ။တပြေးညီစံဟိုကတခုပေါ်ထွန်းဖို့အတွက် standard operating procedure တခုပေါ်ထွန်းဖို့စူးစမ်းနေပါတယ်။ဒါလူခွင့်ရေးကော်မရှင်နဲ့ပါပါတယ်။ကာကွယ်ရေးဝန်ကြီးဌာနပါပါတယ်။ PTA ပါပါတယ်။ကျွန်တော်တို့ focal ministry ပါ။နောက်တစ်ခုကတခြားလိုအပ်တဲ့ဥပဒေအစ်စ်တွေလည်းကျွန်တော်ရေးဆွဲဖို့လုပ်ပါတယ်။အဲဒီမှာ right to information law ပါပါတယ်။အခုဆိုကျွန်တော် zero draft ရနေပါပြီ။အမကြာခင်သုံးသပ်ပြီးလွတ်တော်ကိုတင်ဖို့အစီအစဉ်ရှိပါတယ်။တခြား andre ရှိတဲ့ဥပဒေရှိပါတယ်။ဥပမာပြောရင်သူ66ကကြီးပေါ့
။ဒါလည်း
မှန်ပါတယ်ခင်ဗျာ။အဲဒီဟာဆိုရင်ကျွန်တော်သတင်းသမားဘွားကလေးကကျွန်တော်ပထမဟိုကမသိခင်တုန်းကဆိုတော်တော်လေးကိုကြည်ဟာကိုကျွန်တော်ဟိုကဖြစ်ခဲ့ပါတယ်။လုံးဝမလိုလားခဲ့ဘူးကျွန်တော်။အဲဒီဟာကိုဆက်ညင်နေတဲ့အချိန်မှာကျွန်တော်ရှေ့ဆုံးကပါပါတယ်။ဒါပေမဲ့ကျွန်တော်လေးလာလိုက်တော့ဘာတစ်ခုတွေ့ရလဲဆိုတော့အဲ့ဒီကျွန်တော်ဆွီဒင်တို့ဘာတို့ကမိတ်ဆွေတို့နဲ့တွေ့ပါတယ်တခြားအပြင်မှာဖိုရန်တွေမှာတွေ့တော့ဆွေးနွေးဖြစ်တော့သူတို့ကမင်းတို့မှာအဲ့တယ်လီကွန် law လောကိုဖျက်လိုက်ပြီဆိုရင်တဲ့မင်းတို့ဆိုင်ဘာ law မရှိသေးဘူးတဲ့အဲ့တော့ cyber crime ဆိုအရင်ဖြစ်လာလိမ့်မယ်တဲ့ကျွန်တော်နောက်ထိထိဝင်ဝင်လေးလာလိုက်တော့ကျွန်တော်တို့မှာတယ်လီဖုန်းသုံးနေလူက30ရောရှိပါ30ရောအင်တာနက်သုံးနေ social media သုံးတာကလည်း18000လောက်ရှိပါတယ်ဒီလိုဆိုလူတယောက်တည်းမှာ account ဆယ်မျိုးရှိတယ် ပြီးတော့ဒီဟာနဲ့ပတ်သက်လို့လုံးဝကျွန်တော်တို့မှာလေ့ကျင့်ထားခြင်းမရှိဘူးခင်ဗျာ ethical issue နဲ့ပတ်သက်လို့ပါလေ now street journalism နဲ့အများကြီးပဲတယ်လီဖုန်းတစ်လုံးရှိရင်အားလုံးကလုပ်လို့ရတယ်အဲ့တော့ cyber crime နဲ့ andrew ဟာကြီးမားပါတယ်အဲ့ဒီတော့ cyber law ကိုလည်းခုရေးဆွဲနေပါပြီကျွန်တော်တို့ကတော့ focal ministry မဟုတ်ပါကျွန်တော်သီးသလား draft ရထားပါပြီ cyber law ပေါ်ထွန်းလာပြီဆိုရင်ဒီ telecom law ကိုလည်းပို့ပြီးတော့သူ့ကိုလည်းဟိုသူရဲ့အခန့်ကဏ္ဍကိုရှော့ရှားဖို့ရှိပါတယ်66က
ာကြီးကအဲ့ဒီအချိန်မှာဟိုစား override ဖြစ်သွားမဲ့တ
ော့ override ဖြစ်မဲ့ clause တွေပါနေမှာပါ clause မှာလည်းကျွန်တော်တို့ပါလုပ်ထားလဲဆိုတော့ကျွန်တော်တို့အစိုးရလက်ထက်မှာလုပ်ထားတာပါ66ကာကြီးကိုအရင်ကထက်မှာပြင်းထန်အောင်လုပ်ထားပါတယ် billable ဖြစ်အောင်ပေါ့အမခိုင်ပေးလို့ရတယ်အရင်ကဆိုရင်တော့အဲ့ဒါနဲ့ဆွဲလိုက်တာနဲ့ချက်ချင်းဖမ်းလို့ရပါတယ်အခုအဲ့လိုမရတော့ဘူးခင်ဗျနောက်တစ်ခုက third party ကဆွဲလို့ရပါတယ်အရင်ကဆိုရင်ဟိုလူကြီးတယောက်ကိုတရားဆွဲရင်နောက်တယောက်ကဆွဲလို့ရအခုအဲ့လိုမဟုတ်တော့ပါဘူးတရားဆွဲခံရတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမှဆွဲရပါတယ်အဲ့ဒီနှစ်ချက်ဟာကျွန်တော်ရဲ့အောင်မြင်မှုပါခင်ဗျာ
ဟုတ်ကဲ့ပါဒီနိုင်ငံတကာကဝေဖန်နေတဲ့ဥပမာပဋိပက္ခဖြစ်နေတဲ့ဒေတာတွေ
ကချ
င်ဒေတာတို့ကချင်ပြည်နယ်တို့ရခိုင်ပြည်နယ်တို့ပေါ့အဲ့ဒီကိုသတင်းသမားတွေတွားယူတဲ့အခါမှာလုံခြုံရေးအရာဆိုပြီးတော့နောက်ကနေလုံခြုံရေးပေးရအ
ရှိအဲ
့ဒါလုံခြုံရေးပေးရတဲ့တပြိုင်တည်းဟိုဒီကိုအင်တာဗျူးလုပ်မယ်လို့ကိုတွေ့မယ်လူကလုံခြုံရေးပါတဲ့ခါကျတော့တကယ်အဖြစ်အမှန်ပေါ့နော်ဒေတာရဲ့ဒီ ground situation မြေပြင်အနေအထားကိုဟိုမပြောရဲမဆိုရဲဖြစ်တယ်ဆိုပြီးတော့ဟိုအများအမ်းလူတို့ complaint လုပ်တာတွေရှိပါတယ်
ဟုတ်ကဲ့
လွတ်လွတ်လပ်လပ်ဟိုသတင်းသမားတွေကိုပေးသွားခွင့်ပေါ့လေအဲ့ဒါမျိုးအခြေအနေနဲ့ပတ်သက်လို့ဟိုဝင်းကြီးနေနဲ့ဘယ်လိုများမှတ်ချက်ပေးကြပါလဲရှင
်လွန်ယူရေးသမားတွေပါတဲ့အခါမှာအင်တာဗျူးရင်းနည်းနည်းဟိုလူက nervous ဖြစ်တာတော့အဲ့ဒါတော့ကျွန်တော်လည်းတွေ့ဖို့ပါခင်ဗျာအဲဟိုကသာမန်လူတွေမပြောပါနဲ့ကျွန်တော်တို့သတင်းသမားဘဝဆိုရင်အစိုးရအရာရှိကြီးတွေလေကျွန်တော်ဆိုရင်တချို့ဆိုပြောဘူးတယ်ဟာခင်ဗျာဒီကက်ဆက်ကြီးကိုဟိုမလုပ်ပါနဲ့ကျွန်တော်ရင်ခုန်လွန်းလို့ပါဆိုပြီးတော့အဲ့ဒါတော့နားလေပါခင်ဗျာသို့တော့အဲ့လိုအကာအကွယ်တို့ဟာမပါဘဲနဲ့ဒီတိုင်းလှုပ်ဖို့ကတော့လုံးဝမဖြစ်နိုင်သေးပါအနေထားအရဒီကိတဲ့တူပဲလွှတ်နိုင်ပါတယ်အဲ့ဒါကိုတော့နားလည်ပြဖို့လိုပါတယ်ကျွန်တော်ကလုံခြုံရေးအရာလုံခြုံရေးအရာလို့ပြောတဲ့အခါမှာတချို့ကပါတင်ဆိုတော့တခုကိုဖုန်းကွေထားရင်လို့ပေါ့ကာဗရက်လုပ်ရှင်လို့ဆိုပြီးတော့ကျွန်တော်တို့ဆိုတချို့ပုံမလေးမေးကြပါတယ်အဲ့ဒါဟာလုံးဝမဟုတ်ပါဘူးခင်ဗျာမဟုတ်ဆိုတော့ဒီအထူးသဖြင့်ရခိုင်ဖက်ပါရခိုင်ဖက်မှာဒီအာဆာကဒီဟိုဟာတွေလက်လုံဘုံတွေပါတယ်လို့ပုံစံနှန်းတွေကြည်ကြည်ပြန့်ပြန့်ပေးခဲ့ပါတယ်ပေးခဲ့ပါတယ်တော်တော်များများလုပ်တဲ့ပါဒါလည်းသိခက်တဲ့ကိစ္စမဟုတ်ဘူးခင်ဗျာတလောကပဲမန္တလေးဈေးကျော်မှာတယောက်ဆိုရင်အဲ့ဒီဟာအဲ့ဒီဟာကို YouTube မှာတွေ့လို့တဲ့အဲ့အာစာကတင်ထားတဲ့ဟာတွေပါတွေ့လို့ဆိုပြောပါတယ်မိုင်းလုတ်ခွဲတာပေါ့လေ။တော့ကျွန်တော်တို့မှလည်းအခက်ခဲကပါရှိတယ်ဆိုတော့လုံခြုံရေးကိုစိုးရင်ရတယ်တခု။ပြီးနောက်တစ်ခုကသွားရေးလာရေးရှိပါခင်ဗျာ logistic problems တွေရှိတယ်။အဲ့ဒါကိုလည်းတက်ဆိုင်ကသတင်းသမားကိုပဲကျွန်တော်တို့ကကွန်ပျူတာစီကြခံခိုင်းပါတယ်။အဲ့ဒါကိုလည်းတချို့ complaint တွေလာကြပါတယ်။ကျွန်တော်ချမ်းမမချမ်းသာတာ။ဒါရခိုင်တို့ပါလို့ဆိုတော့သွားရေးလာရေးခက်ပါတယ်။လေရင်နဲ့သွားရတယ်တချို့နေရာဆိုချော်ပါတွေနဲ့သွားရတယ် helicopters တွေသွားရတယ်အခက်ခဲရှိပါတယ်။ကျွန်တော်တို့လုံခြုံရေးအခြေအနေတိုးတက်လာတာနဲ့အမျှ access ကပိုကောင်းလာမှာပါလူကြီးရဲ့အကန့်အသတ်နဲ့လွှတ်ရတာတော့ဒီနားလေပေးပါလို့ပဲမြစ်တိုက်ခင်ကြပါ
ခင်ဗျဟုတ်ကဲ့ပါအဲ့အဲ့ဒီထဲမှာဒူဝင်ကြီးကိုသူတို့ပြောကြတာပေါ့နော်
ပြောကြကြတ
ာပေါ့ဓ
ာတ
်ဆီလောင်းတဲ့မီဒီယာတွေ
ဟုတ်ပါခင်ဗျမရွေ
းဘူး
ဟုတ်ပါဟုတ်ပါအ
ငင်းငယ်ရင်းနဲ့ပတ်သက်တဲ့မီဒီယာတွေပဲပြောနေဆိုပြောတဲ့ခါကျတော့တော်တော်လေးကြေကြေလောင်လောင်ဝေဖန်ကြ
ဟုတ်ပါဟုတ်ပါတယ
်ဟုတ်ပ
ါဟုတ်ပါတယ်ခင်ဗျအဲ့
ဒါနဲ့ပတ်သက်လို့ဝင်ကြီးဘယ်လိုများပြောကြမှာ
လဲရှင်အဲ့ဒါကလေဟိုမစ်အင်တာပရီတေးရှင်းလို့ကျွန်တော်ထင်ပါတယ်တချို့လေဒီ out of context ပေါ့လေကျွန်တော်ပြောတာဒီဟာတခွန်းပဲထုံထုံလိုက်ပါတယ်အဲ့ဒါကရှင်ကိစ္စနဲ့ပတ်သက်တာပါခင်ဗျာကရှင်က conflict က ongoing ပေါ့အခုတည်းဖြစ်နေတော့မယ်အလူကသိအကန့်ဆန်းနဲ့လောက်ရပါတယ်လွတ်တက်ဟာပါမှန်ပါတယ်ခင်ဗျာအနောက်ဥရောပနိုင်ငံတွေ EU တို့ဘာတို့ကဒီ financial assistance တော်တော်ပို့ပေးပါတယ်ဒါပေမဲ့ physically ပို့ပြီးတော့ involve ဖြစ်နေတာတရုတ်ပြည်ဟာအဲ့ဒါကတော့ညင်လို့မရပါဘူးကျွန်တော်လည်းကီလိုမီတာ2000ကျော်ဆက်သွေနေတဲ့ဟာသူတို့မှတော့ပို့ပြီးတော့ concern ချိမယ်ထင်ပါတယ်ကျွန်တော်နားလေသလောက်အင်းနီပါချင်းဟာကိုအင်းနီပါအင်းနီချင်းနိုင်ငံရဲ့အင်းနီချင်းအိမ်တိမ်ရဲ့လုံခြုံမှုနဲ့ဟိုဟာကိုတည်ညီမှုကိုပိုလိုလားလိမ့်မယ်လို့ကျွန်တော်ယူဆဆိုတော့ထင်ပါတယ်အဝေးကနေလေးလို့ထက်ကျွန်တော်အဲ့ဒါဥရောပကအကူအညီတွေကိုကျွန်တော်ဟိုမှာဖြစ်လို့ပြောတာမဟုတ်ပါဘူးကျွန်တော်အရန်တန်ဖိုးထားပါတယ်တန်ဖိုးထားပါတယ်ဒါပေမဲ့ပါဝင်ချင်းပါဝင်ပုံချင်းပတ်သက်နေပုံချင်းကြားလိုက်ရင်တရုတ်ကပိုကြီးမှာပါတယ်ဂျပန်ဆိုလည်းအဲ့လိုပါတော့သူမှာစီးပွားရေး interest ရှိဂျပန်သူတို့ကဆိုလို့ဂျပန်ဖလမက်ကြီးကိုဆက်ဆက်ကိုကျွန်တော်စီစဉ်ပေးရပါတယ်ဒါကသူမှာ special interest ရှိတယ်ပြီးကျွန်တော်တို့နဲ့လည်းသမိုင်းကြောင်းအရလည်းအများကြီးရှိပါတယ်ဒီကျွန်တော်တို့ရဲ့ target audience အဲ့ဒီခရီးစဉ်အတွက်ဆိုရင်တော့တရုတ်နဲ့အဲ့ဒါကိုကျွန်တော်ပြောခဲ့တာပါပြီးမီဒီယာသမားကျွန်တော်အားလုံးကိုမဆိုလိုပါခင်ဗျာတချို့ကတည်းက peace journalism တချို့ကပြောမရှိဘူးဆိုတာပြောတယ် peace journalism ဆိုတာဒီဟာကိုပြဿနာကိုပို့ပြီးတော့ဟို highlight မလုပ်ပေးနဲ့ပေါ့လေအဲ့ဒါကိုပြောတာပါတစ်ဖက်သက်ဖုံးကွေဖို့ cover လုပ်ဖို့တကယ်စနေတကျလေ့ကျင့်ထားတဲ့ဟိုဟာတွေတော့ကျွန်တော်ထင်ပါတယ်သဘောပေါက်လိမ့်မယ်ထင်ပါနားလည်လိမ့်မယ်ထင်ပါတချို့ကလည်းအဲ့လိုပြောရပါတယ်ကျွန်တော်ဟိုအဆုံးနှုံးများဟိုဟာဖြစ်နေလားတော့မသိဘူးအဲ့ဒီဆိုလိုတာကတော့ဟိုအင်္ဂလိပ်လိုရေးလိုက်တာပါကျွန်တော်အဲ့ဒါကိုဘာသာပြန်လိုက်တာပေါ့လေဟိုအင်္ဂလိပ်ကတော့ပိုလွေတာပေါ့ fuel and flame fuel and fan the flames ဆိုပြီးတော့ဟောရေးလိုက်တာပါအဲ့ဒီကတော့ပြဿနာကိုကြီးထောက်ဖို့ဟာတဲ့တချို့ဖြစ်နိုင်တော့အလုံးကိုလွှတ်ချင်ပါခင်ဗျာဖြစ်နိုင်အလုံးလွှတ်ရောဒါအကန့်သက်တွေရှိတယ်တော်ရလာရဲ့အကန့်သက်ရှိတယ်လုံခြုံရေးအကန့်သက်ရှိတယ်အဲ့ဒါကြောင့်နောက်တဖြည်းဖြည်းတော့လာမှာပါခင်ဗျာညင်ချင်ရေးတိုးတက်လာတာနဲ့အများတော့ဖြစ်လာမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီး
ဟာကျေးဇူးတင်ပါခင်ဗျာကျေးဇူးတင်ပါ
ဒါကတော့မြန်မာရေးတွစ်ဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာတော်ရရှင်တို့ခုလိုက်ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစေလေလိုက်နေအပြင်လိုက်လက်မီတာ190 kHz 1595တို့ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
2008ဖွဲ့စည်းပုံဆိုတာဟာတမတော်ကာကွယ်ရေးဦးစီးချုပ်အဆက်ဆက်သမရအရာဒူးယူကြဖို့ဖန်တီးထားတာမို့
တမတော်ကတော့သတင်းစာဆရာဦးစီသူအောင်မြတ်ဖြစ်ပါတယ်ပြည်ရင်း30ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာပါဒါပြင်ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်လည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာ
ပါ။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အဖြစ်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ VOA သောရရှင်တွေအစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့စာတို့လေးတွေမှတ်ချက်လေးတွေကိုအရင်ပြောပြပေးချင်ပါတယ်။မေလကုံမိုင်တနင်္ဂနွေညတညမှာထုတ်လွှင့်ပေးထားတဲ့အစီအစဉ်ကိုနားထောင်ပြီးတော့အထူးကြိုက်နှစ်သက်ပါတယ်။အမတန်ကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ကိုရွှေနိုင်ဖြစ်ပါတယ်။သူက9လပိုင်း20ရက်နေ့ကမြန်မာပြည်ကပေးစာများအစီအစဉ်ကိုနောက်တစ်နေ့မှပြန်နားထောင်တော့သတင်းဌာနတွေသတင်းသမားတွေအမှုပညာသမားတွေနဲ့ပြည်သူပြည်သားတွေရဲ့ပြောဆိုတင်ပြချက်တွေကိုကျေးဇူးတင်ပါတယ်။သူကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဝိုင်းပြီးတော့ဆုတောင်းကြတာကိုပြောတာပါ။ငင်းရဲရေးဟာအရင်ကထက်ပိုပြီးတော့နီးလာပါပြီ။အမှန်တကယ်ငင်းချမ်းပါစေ၊ငွေကြောင့်အလုပ်ကြောင့်ဖိအားတွေကြောင့်မဟုတ်ဘဲနဲ့မေတ္တာကရုဏာတန်တွေကြောင့်ငင်းချမ်းပါစေ။များများတင်ပြပေးကြပါ။ကျေးဇူးတင်ပါတယ်။ဆုပြုတော့ငင်းရဲရေးနဲ့ပတ်သက်ပြီးတော့ဆက်ဆူထားတဲ့သတင်းလေးတွေအချင်းချင်းဝိုင်းပြီးတော့ဆူတောင်းပေးကြတာတွေကိုသူကပြောလာပါတယ်။ထိန်ဝင်းဆိုတဲ့သောရရှင် VOA Facebook စာမျက်နှာမှာလာရေးလာတာကတော့ VOA ရေးကျေးဇူးပါ။အခုဆိုရင်ရေဒီယိုကနေနားဆင်နေရတာကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီ။အတိုင်းမသိဝမ်းသာမိပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့အခုလိုမျိုးရေဒီယိုကအခုရုံးမြင့်တကြထုတ်လွှင့်နေခင်ပါရောဆက်ပြီးနားဆင်အားပေးရစို့လို့အထူးကျေးဇူးတင်ပါတယ်။ကိုလင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြမှုတွေကိုလည်းရက်နှစ်သက်မိပါတယ်လို့ဆိုလာပါတယ်။ကိုတန့်စင်ဦးကလည်းပြည်သူလူထုအများကိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအပြင်းအပြက်တင်ဆက်ပေးစီခြင်းပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ဒီအလုပ်ကတော့ကျမတို့ရဲ့တခုတည်းသောနေ့စဉ်ပုံမှန်လုပ်နေရတဲ့အလုပ်ဖြစ်ပါတယ်နော်။ဒါနဲ့မျိုးချစ်သူဆိုတဲ့တော်ရရှင်ကျမတို့ကို Facebook Messenger ကနေပြီးတော့လာပြီးတော့လှမ်းပြီးတော့မေးထားတာလေးကိုအခုလေးလိုက်မှမှဖြေချပေးပါရနော် Messenger ကနေပြီးတော့လည်းပြန်ပြီးတော့ပို့လိုက်ပါတယ်ဒီမေးလာတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ကပါတဲ့ VOA Burmese Radio အစီအစဉ်ကို PSI ဆလောင်းကနေဖမ်းလို့ရတဲ့ line လေးတည်ခြင်းပါတယ် Thaicom ကိုဂျိုဒူကပါတဲ့ဟုတ်ကဲ့ Radio အစီအစဉ်လေးကိုဆလောင်းကနေဖမ်းလို့ရတယ်ဆိုတော့ကျမမသိပါဘူး။ဒါပေမဲ့ကျမတို့ဒီထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်ကိုဂျူရုဆလောင်ကဖမ်းနိုင်တဲ့ line ကိုအခုပြောပြပေးခြင်းပါတယ်။အဲ့ line ကိုကျမတို့ရဲ့ VOA Burmese Internet ဆာမျက်နှာမှာလည်းကြည့်နိုင်ပါတယ်နော်။ Satellite က Asia Set 7 ဖြစ်ပြီးတော့ 105.5 degree east ဖြစ်ပါတယ်။အရှေ့ 105.5 degree ပါ။ Downlink frequency 4040 MHz 439 MHz ဖြစ်ပါတယ်။ Sample rate က 26.5 ပါ။network id ရဲ့ video format ပြောရမယ်ဆိုတော့ bulb ဖြစ်ပါတယ်ရှင်။ နည်းနည်းလေးစူးစမ်းဖန်ကြည့်ပါအောင်လို့ပြောချင်ပါတယ်နော်။အကယ်၍ရေဒီယိုကိုတက်တက်ဖန်ကျင်နေဆိုရင်ကျမတို့စီကိုပြန်ပြီးတော့အကြောင်းကြားပါ။ဒီ line number တွေကိုပြန်ပြီးတော့ရှာပေးကြည့်ပါမယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီလိုအထူးအစီအစဉ်တင်တဲ့အခုဆက်ပြီးတော့မြန်မာသတင်းသစ်လေးတွေနဲ့မိတ်ဆက်ပေးချင်ပါတယ်ရှင်။နှစ်30နောက်ကြာပြီးတော့မှအခုအဆိုတော်ဖြစ်ရတော့မယ်ဆိုပြီးတော့ပြောလာတဲ့သူကတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်တဲ့ဦးအန်ကျွဲဖြစ်ပါတယ်။၎င်းနှိုက်မှတွင်ဝယ်ဆိုတဲ့ဒေတာပြားနဲ့ Blade 30 years နှစ်30နောက်ကြာပြီးတော့မှဆိုတဲ့ဒေတာပြားနှစ်ခုမြန်မာတန်စင်နဲ့ထုတ်လုပ်ဖြန့်ချိလိုက်ပါတယ်။အဓိကတော့ online ပေါ်မှာရောင်းချတာဖြစ်ပြီးတော့မြန်မာနိုင်ငံမှာတော့သူ့ရဲ့ဒေတာပြားတွေကိုတရားဝင်ရောင်းချခွင့်ရဖို့လဲကြိုးပမ်းနေသလိုအခုလည်းလက်လန်းမီယာကိုအစမ်းသဘောနဲ့ပေးပြီးတော့နားထောင်နေတယ်လို့လည်းပြောပါတယ်သူကလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကအဆိုတော်ဖြစ်ချင်းခဲ့တာဖြစ်ပြီးတော့အခုနှစ်ပေါင်း30ကြာနောက်ကြပြီးတော့မှဘာလို့တခြင်းတွေကိုတွင်ပြစ်ခဲ့တာလဲဆိုတာကိုအခုလိုမျိုး VOE ကတစင်သွားရှင်တွေကိုပြောပြထားပါတယ်သူရဲ့တခြင်းလေးတွေနဲ့သူပြောပြထားတာလေးတွေကိုနားထောင်ကြည့်ပါအောင်နော်
မောင်ဆုံးလုပ်ဖြစ်တဲ့အခွေကတော့ belated 30 years ခွင့်ပေါ့လေအဲ့ဒါ2014မှာစပြီးတော့လုပ်ဖြစ်တာပေါ့ဒုတိယအခွေက၎င်းနိုင်မှာတွင်ဝဲအဲ့ဒီခါကတော့2016မှာလုပ်ဖြစ်တာပေါ့နှစ်ခွေလုံးကတော့ဗမာပြည်ထဲပြန်ပြီးတော့ဒီဝိုင်းနေငှားပြီးတီးခဲ့တာပဲပေါ့အင်းဆိုတာကတော့ဒီ Virginia နေအိမ်ကနေပဲ recording လုပ်ထားရဲ့ပြီးတော့ဗမာပြည်ထဲက studio မှာ recording လုပ်ထားရဲ့အဲ့ဒီနှစ်ခုအဲ့လိုမျိုးပြီးတော့မှဘာမှပြီးတဲ့မှာပဲ mix down နဲ့ mastering လုပ်တာပေါ့ဒီအခွေတွေကအကျိုက်ဆုံးသချင်းတွေပြောရမယ်ဆိုရင်ပထမအခွေ belated 30 years ခွင့်မှာကျွန်တော်မြတ်ပန်းခီကိုအကျိုက်ဆုံးပါပဲဘာဖြစ်လို့လဲဆိုတော့မြတ်ပန်းခီကပထမအဦးဆုံးလုပ်ဖြစ်တဲ့သချင်းလို့ပြောရမှာပေါ့1989အဲ့လောက်တည်းကရေးခဲ့တယ်တန်စင်တွေရှာခဲ့တယ်ပြီးတော့အခုအချိန်ကြာမှ230ကျော်ပြီးတော့မှလုပ်ဖြစ်တဲ့အတွက်မလို့ဒီ title လဲဒီ belated 30 years queen ဆိုပြီးရေးထားတာပေါ့ပြီးတော့ကြိုက်တာတော့နားထောင်ကြည့်ကြပါအောင်ကျွန်တော်ဘယ်လိုခံစားပြီးရေးထားလဲဆိုတာဟုတ်ပေါ့ now ဒုတိယအကြိုက်ဆုံးကတော့ဒီဒုတိယခွေမှာမြန်မာနိုင်ငံမှာဆိုတဲ့သချင်းပေါ့အဲ့ဒီသချင်းကတော့ဒီ2010မှာမှဒီ Virginia မှာရေးပြထားပါအဓိကတော့ဗမာပြည်ကိုလွမ်းတဲ့စိတ်နဲ့လွမ်းပြည်ရေးခဲ့တာပေါ့အဲ့ဒီချင်းကနည်းနည်းတော့ရှိတယ်ခင်ဗျနားထောင်ကြည့်ကြပါခင်ဗျာကျေးဇူးတင်ပါတယ
်အေးငိမ့်နေသူမငိမ့်အောင်ကောင်းညူကရှောက်ရလမ်းမှာကြွေလာတဲ့ပန်းခေလေးရေကြွေသူကြောင်လား
baby ကနေပြီးတော့ distribute လုပ်တယ်တက္ကပါလုံးပေါ့အရှိမြောက် outlet တွေအကုန်လုံးပေါ့ဒီ iTunes တို့ Amazon တို့အဲ့ဒီမှာအကုန်လုံးသူတို့စရောင်းနေပါတယ်မြောက်တော့ဖြစ်ရတော့ဒီ streaming ပေါ့လေ download နဲ့ streaming ပေါ့physical CD လည်းဝယ်လို့တော့ရပါတယ်ပမာပြည်ထဲမှာကြာတော့အခုဒီပြီးခဲ့တဲ့တစ်ခေါက်ပမာပြည်ပြန်ဒီနှစ်ပေါ့လေအဲ့ဒီအခေါက်မှာမှာဒီမြန်မာ music store စနေပြီးတော့free distribute လုပ်ထားပါတယ်။ဘာဖြစ်လို့လဲဆိုဒီဘက်ကနေလုပ်ထားတဲ့ဟာတွေက YouTube တို့အဲ့ဒီခါကျဘမပြည်တော့လုံးဝဖွင့်လို့မရဘူး။အကုန်လုံး block ဖြစ်နေတယ်။အဲ့တော့ဘမပြည်ထဲမှာတတ်တတ်ထပ်လုပ်ထားတယ်။အဲ့ဒီခါကိုမြန်မာ music store အဲ့ဒီကနေပြီးတော့သူတို့နားထောင်လို့ရပါတယ်။ဘမပြည်တွေကဝယ်မယ်ဆိုရင်တော့နည်းနည်းတော့ခက်တယ်။နောက်ပြီးတော့ဘမပြည်ထဲမှာအခုဖြန့်ချီဖို့အတွက်ဆိုပြီးတော့ဒီဂီတအစည်းအုံးမှာ form နေတင်ရမှာတို့ဒီ license ဖြန့်ချီဖို့ license ရဖို့လောက်အောင်မှာတော့အဲ့ဒါတွေတော့အခုစူးစမ်းနေတော့မှာပဲဒါပေမဲ့ online ကတော့အဆင်ပြေပါတယ်မြန်မာနိုင်ငံဟာဒါနဲ့ဝေးစားကပါရချမ်းမှာရှိနေတယ်မြန်မာနိုင်ငံကိုပြန်လဲရောက်ဖို့အားလေးဝတော်ဝါရှောင်နေစေဒီရဝတ်ဒီကလွင်ချင်းတွေစစ်တောင်းဒုထဝတိစီနေစေရန်ကုန်မန္တလေးဝိုက်ကိုဟာကာဒီချီနာစစ်တွေလွှမ်းနေစေဘာနိုင်ငံမှာဘာရဲ့ရောင်ကြီးတကယ်ချင်းတွေရှိနေစေဘာနိုင်ငံမှာဘာရဲ့just so cheap she is ya du de sait chaw kae bi no kitchen kia ye yin chin ta yin da mu ba mai kai shan dui su si ni ye ya ple in le Ele chao cha the luchu twe like a lese Papa iwa ma like din dia se kai pa khoku ma kwe yan do Bom yai mok ta ma the tong hin the da go tao ye me je we lwa lese Dong ji da shu you hey ho all the glory yeah it is the young ya down who pin pata chao dao mai chi da we like yin se a better pian la ya ma le he
ne 30 nao ja pio ma so ro phie ya da ba so la de ဥရန်ကျေရဲ့တခြင်းနဲ့ပုံပေါ်အမည်ဖြစ်နေတင်ဆက်ပေးလိုက်တာပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတောရရှိနေရဲ့ဝေဖန်ကြံပေးစာရီးရင်းဖွင့်စာရီးနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့ဒီနေ့လာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်မှနေပုံတင်ဆက်ပေးနေတာပါရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်ကျမတို့ Facebook ဆာမျက်နှာမှာပြန်ပြီးတော့နားဆင်လို့ရတယ်လို့ VOE ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bambis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဘာနိုင်ရဲ့ပါအာနာရစ်ဘူးလူပလူတွေ new day
ဒါကတော့မအီတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။အခုတော့သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။သူရဥရှိမန်ကြီးရဲ့စာအုပ်ဘာထူးတလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နယ်ကအခုညီတင်ဆက်ထားပါတယ်။
ဒီကရေပိုင်းကဗိုလ်ချုပ်ကြီးဟောင်းလွှတ်တော်ဦးထောင်းဟောင်းသူရအုပ်ရွှေမန်းရဲ့ကိုရေးအထုပ်ပတ်တိဆန်ဆန်စောင်းငယ်တုပ်ရေးသားထုတ်ဝေပါတယ်စောင်းနာမည်ကတော့သူကျွန်တော်နှစ်မြမနိုင်ငံရေးလို့ခေါင်းစဉ်ပေးထားပါတယ်အထုပ်ပတ်တိဆန်ဆန်ဆိုပေမဲ့ငယ်စဉ်ကလေးကစားတဲ့ဇာတ်လမ်းမျိုးတော့မဟုတ်ပါဘူး2010ရွေးကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွှတ်တော်မှာသူဥက္ကဋ္ဌဖြစ်တာဝန်ယူနေတဲ့အချိန်ဒုံဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်ပိုင်းသူဖြတ်သန်းရတဲ့နိုင်ငံရဲ့အခြေအနေတွေပါသူရှိကတမတော်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဘူချိုကြီးဟောင်းခင်ညော့တူဘူချိုကြီးဟောင်းထွန်းကြည်တို့လည်းကိုရီးယားထုတ်ပတ်တွေရေးသားထုတ်ဝေဘူးတာမို့အခုဆိုအဲ့ဒီစစ်ဘူဟောင်းတွေထဲမှာသူရောက်ရှိမှန်းတယောက်လည်းစီးရင်ဝင်သွားခဲ့ပါပြီသူစာအုပ်မှာဘာတွေရေးသားဖော်ပြထားသလဲအဖြစ်မှန်ကဘာတွေလဲဘာတွေထူးခြားသလဲဆိုတာကုတ္တပတ်လီလာတင်ပြသွားပါမယ်
စောင့်အုပ်ထဲမှာ2012ကြားဖြတ်ရွေးကောက်ပွဲအပြီးလွှတ်တော်ထဲမှာဒေါင်ဆန်းစုကြည်နဲ့စပြီးတွေ့ဆုံမှုကိစ္စတချို့အတူလက်တွဲဆောင်ရွက်ခဲ့ကြဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကြိုးစားခဲ့ကြဖို့ပြည်ခိုင်ပြိုးပါတီတွင်အာဏာသိမ်းပွဲကြုံရပြီးပါတီခေါင်းဆောင်အဖြစ်ကနေသူဖယ်ရှားခံခဲ့ရဖို့2015ရွေးကောက်ပွဲဝင်ပြီးရွေးကောက်ပွဲရှုံးနိမ့်ခဲ့ဖို့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုအာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံနိုင်အောင်သူစီစဉ်ပေးခဲ့ဖို့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအာနာလွှဲပြောင်းရယူရေးချော့ချော့မွတ်မွတ်ဖြစ်အောင်လွှတ်တော်ဥက္ကဋ္ဌအနေနဲ့သူဆောင်ရွက်ပေးခဲ့ပုံစတာတွေဖော်ပြခဲ့ပါတယ်ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာသူ့အရင်ရှေ့ကစစ်ဗိုလ်ချုပ်ဟောင်းတွေလိုပဲသူလုတ်ခဲ့ကင်ခဲ့တဲ့လုတ်ရက်တွေကိုလုတ်ရက်ကောင်းတွေအဖြစ်ပုံဖော်ကြရမှာတော့တူညီကြပါတယ်ဒါပေမဲ့တကယ်လက်တွေ့အဖြစ်မှန်နဲ့ကွဲလွဲတဲ့အချက်တွေလည်းတွေ့ကြရပါတယ်။ဥပမာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ကြိုးပမ်းတဲ့ကိစ္စမျိုးပါ။စာအုပ်ထဲမှာသူရဥရွှေမန်းကတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လိုခြင်းသည်ဒေါအောင်ဆန်းစုကြည်သူ့အတွက်မဟုတ်ပြည်သူအတွက်နိုင်ငံအတွက်အဓိကဖြစ်သည်။ပြည်သူများ၏ဆန္ဒအပေါ်မူတည်ပြီးအခြေခံဥပဒေကိုပြင်ဆင်ခြင်းဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုဖြစ်စဉ်ပုံမိုလျင်မြန်လာနိုင်ခြင်းနိုင်ငံ၏တည်ငြိမ်အေးချမ်းမှုပုံမိုတိုးတက်ကောင်းမွန်လာခြင်းအမျိုးသားပြန်လည်တည်မြဲရေးပုံမိုကောင်းမွန်လာခြင်းဆိုသည့်ရလက်ကောင်းများရရှိမည်ဟုကျွန်တော်အနေဖြင့်ယုံကြည်ခဲ့သည်ဆိုပြီးဖော်ပြခဲ့ပါသည်တကယ်လက်တွေ့အဲ့ဒီအချိန်ကလွှတ်တော်ထဲမှာဖွဲ့စည်းပုံပြင်ရေးသဘောထား၃မျိုးလောက်ရှိတာတွေ့ရပါတယ်။တစ်မျိုးကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကဖြစ်ပြီးဒီမိုကရေစီစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြုပြင်နေတာပါ။သူရဥရွှေမန်းစီယုံထားတဲ့ပြည်ခိုင်ဖြိုးအမတ်အများစုကတော့သူရဥရွှေမန်းသမ္မတဖြစ်နိုင်ရေးအထောက်ခုဖြစ်စေမယ့်အချက်တွေကိုပြင်လို့ပြီးတက်မတော်သားတွေကတော့ဖွဲ့စည်းပုံကိုလုံးဝမပြင်လို့ကြပါဘူး
။အကြံဉာဏ်ပြောရမယ်ဆိုရင် 2008 ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာကကွေဦးစည်းချုပ်ကခန့်တဲ့တမရသာအမတ်25ရာခိုင်နှုန်းနဲ့ရွေးကောက်ပွဲမှာအနိုင်ရအောင်လုပ်ပြီးလွှတ်တော်ထဲရောက်လာမဲ့ပြည်ခိုင်မျိုးပါတီအမတ်25ရာခိုင်နှုန်းကျော်ပေါင်းပြီးတမရအပါဝင်အစိုးရအာဏာရယူဖို့ဖန်တီးရေးဆွဲထားတာပါဖွဲ့စည်းပုံမှာတမရကပဲအစိုးရတစ်ဖွဲ့လုံးတိုင်းနယ်ပြည်နယ်တွေကဝင်းကျုံအားလုံးကိုခန့်အပ်တာမို့တမရနေရာအရေးကြီးပါတယ်ဒါကြောင့်တမရဘက်ကအမတ်တွေနဲ့ပြည်ခိုင်မျိုးဘက်ကအမတ်တွေပေါင်းတဲ့အုပ်စုကဘယ်သူ့ကိုတမရတင်မလဲဆိုတဲ့ကိစ္စအရေးကြီးပါတယ်2008ဖွဲ့စည်းပုံဆိုတာတမတော်ကာကွယ်ရေးဦးစီးချုပ်အဆက်ဆက်တမရရာဒူးယူကြဖို့ဖန်တီးထားတာမို့တမတော်ဘက်ကသာလျှင်တမရဘသူလုံမလဲဆိုတာကိုဆုံးဖြတ်ကြမှာပါအထိပယ်ကတော့တမတော်ဟာပြည်မအင်အားဖြစ်ပြီးပြည်ခိုင်ပြိုးပါတီဆိုတာကတော့တမတော်ကမွေးထုတ်ထားတဲ့တမတော်ဘက်ကလာသူတမရဖြစ်အောင်ဖြစ်စည်းပတ်မိုးပေးရမယ့်ပါတီပုံစံဖြစ်နေလို့ပါပဲနောက်ပိုင်းတမတော်ဘက်ကသူရအောင်ရှေမန်းကိုဖယ်ရှားလိုတဲ့အခါလုံညိုရင်အင်အားသုံးပြီးပြောင်ကြကြပါဝင်ခဲ့တာကိုကြည့်ရင်အဲ့ဒီချက်မှန်ကန်ကြောင်းသက်သေအထောက်အထားတစ်ခုဖြစ်မြင်တွေ့နိုင်ကြပါတယ်
ဒါကြောင့်တမရဖြစ်ချင်တယ်လို့အတိအလင်းထုတ်ဖော်ပြောဆိုထားတဲ့သူရဥရွှေမန်းဟာဖွဲ့စည်းပုံပြင်ဆင်တဲ့အခါဘယ်အချက်တွေကိုထည့်သွင်းသုံးသပ်ပါဆိုပြီးတရားဝင်လမ်းညွှန်မှုပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံတော်တမရဒုတမရတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အထိပယ်ကတော့တမရတွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေပဲဖြစ်ဖြစ်တမရဒုတမရဝန်ကြီးလှုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ဦးဆောင်မှုအောက်ကနေသူ့နေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ့်သဘောဖြစ်ပါတယ်။သူပြင်ဆင်ချင်တာသာပြင်နိုင်ခဲ့ရင်သူရဥရွှေမန်းသမရဖြစ်ဖို့လမ်းစပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်နဲ့ပြည်ခိုင်ပြိုးပေါင်းထားတဲ့အစုအဖွဲ့မှာ ဒီခိုင်ဖြိုးပါတီဘက်ကဥဆောင်မှုကိုရယူမယ်ဆိုတဲ့သဘောဖြစ်တာကြောင့်တက်မတော်ဘက်ကခါခါတီတီညှင်းဆန်ပြီးသူရဥရွှေမန်းကိုစန့်ကျင်တဲ့သဘောထားအဲ့ဒီအချိန်ကလေးကစတင်ခဲ့တာဖြစ်နိုင်ပါတယ်ဘလိုပဲဖြစ်ဖြစ်သမရဖြစ်ချင်တဲ့သူရဥရွှေမန်းသူ့အကြံစီမအောင်မြင်ုံမက2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါဖယ်ရှားခံလိုက်ရပါတယ်အဲ့ဒီနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးသူရဥရွှေမန်းကသူ့ရဲ့စာအုပ်ထဲမှာမနေ့ပိုင်းမှာရွေးကောက်ပွဲဝင်မဲ့ပြည်ခိုင်ဖြိုးအမတ်လောင်းတွေကိုသူအမှားစကားပြောကြားခဲ့တဲ့အကြောင်းထိုနှစ်ညအုပ်ပိုင်းတွင်လုံခြုံရေးတပ်ဖွဲ့ကပါတီဌာနချုပ်အားတင်ပိုက်စီးနှင်းကပါတီရုံးဝင်တန်းများကိုစူဝေးထိန်ချုပ်လိုက်သည်ဆိုပြီးအတိအလင်းဖော်ပြထားတာတွေ့ရပါတယ်။နောက်စာအုပ်ရဲ့တနေရာမှာရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောင်မှချတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အခန်းလဲပါဝင်ပါတယ
်။သူရဦးရှင်မရဲ့စာအုပ်ကိုခြုံငုံကြည့်လိုက်ရင်ဖွဲ့စည်းပုံပြင်ရေးလိုအဖြစ်မှန်နဲ့လွဲနေတဲ့အချက်တွေပါဝင်ပေမဲ့ဒီခံမျိုးပါတီရင်းပြဿနာတတ်မတော်ဘက်ကလုံယုံရေးအရာသုံးပြီးဖြေရှင်းတာအာဏာရှင်အငွေအသက်မပြောက်သေးတဲ့နိုင်ငံမှာဗိုလ်ချုပ်ကြီးဟောင်းလွှတ်တော်ဦးထဟောင်းတယောက်တောင်သူ့အသက်အန္တရာယ်လုံခြုံမှုမရှိတာသိနိုင်ပြီးဒုံဆန်းစုကြည်နဲ့ NLD ပါတီအာဏာလွှဲပြောင်းရယူရေးကိစ္စကူညီမှုအတွက်ကိုတော့ချီးကျူးထိုက်စရာဖတ်ရှုရပါကြောင်းသုံးသပ်ပြပြလိုက်ရပါတယ
်ဒါတော့သူရဥရှိမန်ကြီးတဲ့စာအုပ်ဘာထူလဲဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ဆွေးနွေးထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ
်ကမ္ဘာအကြီးဆုံးရေကြိုပလဲကြီးကိုနယ်သာလန်နိုင်ငံ The Hague မြို့မှာလေလံတပြီးရောင်းချမှာပါတခြားပလဲတွေလိုလုံးလုံးဝိုင်းဝိုင်းလေးမဟုတ်ဘဲနဲ့အထူးခြားရဲ့ပုံစံရှိနေတဲ့ဒီပလဲကို Sleeping Lion အိမ်နေတဲ့ခြင်သိမ်းလို့နာမည်ပေးထားပါတယ်အမ်စတာဒန်ပလဲအဖွဲ့စည်းကနေပြီးတော့ရောင်းချတာဖြစ်ပြီးတော့ဒီပလဲကိုတစ်ချိန်လုံးကရုရှားဘုရင်မကက်သရင်းသဂရိတ်ကပိုင်ဆိုင်ခဲ့တာဖြစ်ပြီးတော့တရုတ်ပြည်ကရတယ်လို့ယူဆရပါတယ်။ပြီးခဲ့တဲ့ကြာသပတေးတုန်းကရောင်းချခဲ့တာဖြစ်ပြီးတော့နှစ်ပေါင်း240ကျားမှအခုလိုရောင်းချတာလည်းဖြစ်ပါတယ်။ယူရို3,400ကနေ5,400ကျားတန်ဖိုးရှင်လို့ခန့်မှန်းတွက်ချက်ထားပါတယ်။ပလဲကျွမ်းကျင်သူဟန်ကိုဇူဝန်ကတော့လူတွေရဲ့ဖန်နေမှုမဟုတ်ဘဲနဲ့ဒီပလဲကသဘာဝအတိုင်းဖြစ်ပေါ်လာတာဖြစ်တဲ့အတွက်ထူးခြားပါတယ်လို့ပြောပါရယ်။အမ်စတာဒန်မြို့ကမှတ်တမ်းတွေအရဒီပလဲကိုအိတ်နေတဲ့ခြင်သိမ်းလို့နာမည်မဲ့ခေါ်ထားပြီးတော့အလေးချိန်598ကာရက်ရှိပါတယ်။လက်ရှိပိုင်ရှင်ကတော့အမ်စတာဒန်ပလဲအဖွဲ့စီရဲ့ဥက္ကဋ္ဌဟာမန်ဒိုမစီဖြစ်ပြီးတော့သဘာဝရဲ့ထူးခြားတဲ့ပစ္စည်းတစ်ခုဟာပြလိုက်မှရှိတယ်နဲ့လို့ထင်တဲ့အတွက်အခုလိုရောင်းချဖို့ဆုံးဖြတ်လာတာလည်းဖြစ်တယ်လို့ပြောပါရယ်ရှင်။
နောက်ကိုရီးယားခေါင်းဆောင်ပုံစံမျိုးဝစ်စင်တရုတ်ဆောင်ထားတဲ့ Howard Eight ဟာ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးတမိုင်းဝင်မတွေ့ဆုံခင်စင်ကာပူနိုင်ငံကိုရောက်နေပါတယ်။သူဟာခရီးသွားဧည့်သည်တွေအလားများတဲ့နေရာတွေကိုတွားရောက်နှုတ်ဆက်တာတွေလှုပ်ဆောင်နေပြီးတော့သူ့လိုမျိုးဒေါ်နယ်ထရမ့်ပုံစံတူဝစ်စင်လာမဲ့ Dennis Allen ကိုလာဆောင်နေတာလည်းဖြစ်ပါတယ်။သူတို့နှစ်ဦးပေါင်းပြီးတော့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံပစ်ခဲ့ရင်ဟာတာအဖြစ်တယောကြမယ်လို့လည်းကြည့်ရထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့တွေ့မယ်လို့ကြီးရွယ်ထားပေမဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူတွေကြောင့်တွေ့ဆုံပွဲကိုဖြတ်သိမ်းပစ်ခဲ့ပြီး24နိုင်အတွင်းမှာပဲမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးတွေ့ဆုံပွဲကိုပြန်လုပ်မယ်လို့ပြန်ပြီးတော့ကြေညာခဲ့ပါတယ်ကင်ဂျွန်အွန်းပုံစံဝစ်ဆင်ဟန်ဆောင်ထားတဲ့ Howard Eight ကတော့စင်ကာပူကိုရောက်နေတဲ့အတွက်ပျော်ရွှင်နေပုံရပြီးတော့internet မြန်တာအစားအသောက်တွေကောင်းတာနောက်ပြီးတော့ပတ်စံချမ်းသာတာကလွဲရင်စင်ကာပူကမြောက်ကိုရီးယားမျိုးတော့ပြုံရမ်းနေတူတယ်လို့ပြောပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာအစားအသောက်တွေတမျိုးဖြစ်တဲ့မြောက်အမေရိကန်အဖြူရောင်ပြောင်းဘိုင်ဆန်တကောင်ဆာဗီယန်နိုင်ငံဘဲလ်ဂရိတ်တရိတ်ဆိုင်ရုံမှာမွေးဖွားခဲ့ပါတယ်ဒီပြောင်ပေါက်လေးကိုဒူဆန်ကားလို့နာမည်ပေးထားပြီးတော့ပြီးခဲ့တဲ့တင်လာနေတဲ့ကောင်မွေးဖွားခဲ့ရတယ်ဖြစ်ပါတယ်အမလေးဖြစ်ပြီးတော့အခုချိန်မှာလမ်းလျှောက်နေနိုင်ပြီးတော့အကြမ်းမကြီးလည်းကောင်းတယ်လို့တရိတ်ဆိုင်ရုံဆရာဝန်ကပြောပါတယ်အမေရိကန်နိုင်ငံပြင်ပဥရောပတိုက်မှာပထမဆုံးမွေးဖွားတဲ့အဖြူရောင်မြောက်အမေရိကန်ပြောင်းဘိုင်ဆန်ဖြစ်မယ်လို့တရိတ်ဆိုင်ဆရာဝန်ဂျိုးဆက်အီဗက်စ်ကပြောပါတယ်သူ့ဖေဖြစ်သူဂျိုဗန်ကလည်းပြောင်ပြူကလေးဖြစ်ပြီးတော့အမေရိကန်ပြောင်စုကနေ2009ခုနှစ်မှာတင်သွင်းခဲ့တာပါပြောင်နေကပုံမှန်ဆိုအမဲအောင်မရှိတာဖြစ်ပြီးတော့အမေရိကန်ဌာနေတိုင်းရင်းသားတွေကတော့ပြောင်ပြူကိုကန့်ကောက်ခြင်းသက်ဆောင်တဲ့မျှော်လင့်ချက်အဖြစ်ယုံကြည်ကြပါတယ်1994ခုနှစ်မှာပြောင်အဖြူအမလေးတကောင်အမေရိကန်ပြောင်စု Wisconsin ပြည်နယ်မှာမွေးဖွားခဲ့တဲ့အချိန်အမေရိကန်ဌာနေတိုင်းရင်းသားထောင်ပေါင်းများစွာလာရောက်စုဝေးပြီးတော့ပျော်ပွဲရှင်မွေးဆင်းနေခဲ့ကြပါတယ်အမေရိကန်ဌာနေတိုင်းရင်းသားတွေအတွက်တော့
ကမ်ဘီယာဆန်ဆန်အရေးကြီးတဲ့ကိစ္စဖြစ်တဲ့အတွက်သူတို့ကိုအကြောင်းကြားရကောင်းမလားလို့စဉ်းစားနေတဲ့အကြောင်း SVAC ကပြောပါတယ်ရှင
်ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ
မကြသေးခင်ကပဲတက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲအောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်မီတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတော့တော်တာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးချင်တာကိုလူရင်းတူချင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးဖို့ထားလို့လည်းရပါတယ် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွေးနွေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနေ့ကအင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ကတလင်းလာနေမယ့်နောက်ပတ်အစီအစဉ်တွေကိုထက်လက်ထုတ်လွှင့်နေပါတယ်။တော်ရရှင်တို့အနေနဲ့ VOE ကိုစာရေးဆက်သွယ်လိုကြရင်ဝေဖန်အကြံပေးစာရေးသားပေးဖို့လိုတယ်ဆိုရင် VO ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VO မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကြားရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးစုံစမ်းနေတဲ့စစ်ဆေးရေးမှုတွေမိတာကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ဖြေဆိုမလားဆိုတာဆုံးဖြတ်ဖို့လိုသေးတဲ့ကိစ္စရပ်တစ်ခုဖြစ်တယ်လို့သမ္မတထရမ့်ရဲ့ရှေ့နေတူဖြစ်သူရူဒီဂျူလီယာနီကပြောပါတယ်။ဒါပေမဲ့လည်းသူတို့ဥပဒေအကျိုးဆောင်အဖွဲ့အနေနဲ့ကတော့သမ္မတကိုမေးမြန်းတာခွင့်မပြုခြင်းတဲ့သဘောထားပဲပိုရင်းတယ်လို့ပြောပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့မေးခွန်းတွေကိုဖြေဆိုခြင်းတဲ့သဘောထားရှိတယ်လို့သမ္မတထရမ့်ကပြောထားတာကြားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအချင်းချောက်နေတဲ့အတိုင်းအခွန်တိုးကောက်တာနဲ့တခြားကုန်သွယ်ရေးဆိုင်ရာရည်ရွယ်မှုတွေလှုပ်လာမယ်ဆိုရင်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုပယ်ဖျက်ပစ်မယ်လို့တရုတ်ဆိုရကသတိပေးလိုက်ပါတယ်။အမေရိကန်ကုသရေးဝန်ကြီးဝီဘာရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လူဟီရိုရဲ့တရုတ်နိုင်ငံပေကျင်းမြို့မှာတနင်္ဂနွေနေ့နောက်တစ်ကြော့ဆွေးနွေးပွဲပြီးအခုလိုသတိပေးမှုပေါ်ထွက်လာတာပါ။တောင်တိုးပင်လယ်မှာတရုတ်နိုင်ငံကစီးရေးတည်ဆောက်မှုတိုးချဲ့လာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ပြင်းထန်တဲ့ပြည်တွင်ကစစ်တမောတွေအဲ့ဒီခြေပြင်မှာခုံမောင်းသွားလာမယ်လို့သက်ဆိုင်ရာကာကွယ်ရေးဝန်ကြီးတွေကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့ Shangri-La Dialogue ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေအဲ့လိုပြောသွားတာပါ။တောင်တိုးပင်လယ်တွင်ပိုင်ဆိုင်မှုငြင်းပွားနေတဲ့ကျွန်းတွေမှာအမေရိကန်ရေတပ်စစ်တမောတွေခုံမောင်းသွားလာတာကိုမကြာခဏလုပ်လို့ရှိပြီးဒါဟာလူလက်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးတာဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံ TMN ရေးခင်မှာကြာဆုံးသွားရသူတွေရဲ့မိသားစုဝင်တွေကသူတို့ခံစားရတာတွေကိုအတိမတ်ပြုပေးဖို့နဲ့ဇွန်၄ရက်အရေးခင်ရဲ့အရေးပေါမှုကိုပြန်ပြီးတော့ဆန်းစစ်သုံးသပ်ဖို့29နှစ်မြောက်နှစ်ပတ်လည်နေ့နီလာချိန်မှာတရုတ်သမ္မတရှီချင်းဖင်ကိုတိုက်တွန်းလိုက်ကြပါရခင်ဗျာ
တင်လန်လာနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုခုချောချောသိမ်းကြီးညာတော်တာဖြစ်ပါတယ်အခုမနဲ့တည်းအစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ် VOE ရဲ့တင်လန်လာနေမနဲ့ခင်အစီအစဉ်တွေကိုဒိုင်နိုမီတာ32 40နဲ့50လို့ကနေအတန်ထွင်ပေးခဲ့တာပါ VOE ကိုနားဆင်အားပေးရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.